2024ခုနှစ်ကမ္ဘာခုခံအားကြာဆင်းမှုတိုက်ဖြတ်ရေးနေ့ World AIDS Day ဆောင်ဖို့ကိုအောင်မြင်အောင်ဆောင်ရွက်ဖို့ဆိုရင်အချိန်ယူဆောင်ရွက်ဖို့နဲ့ပြုပြင်ပြောင်းလဲတာတွေလှုပ်ဆောင်ဖို့လိုအပ်မယ်လို့နေစည်းမချာဆရာဝန်များအသင်းကထောက်ပြပါတယ်လောလောဆယ်မှာတော့မြန်မာနိုင်ငံရဲ့ဥပဒေတွေကခုခံအားကြာဆင်းမှုတိုက်ဖြတ်ရေးအတွက်အကန့်အသတ်တွေရှိနေတာကြောင့်ဥပဒေတချို့ပြဋ္ဌာန်းဖို့ကိုလည်းတက်ဆိုင်ရာအဖွဲ့အစည်းတွေကပြင်ဆင်ဆောင်ရွက်နေကြပါတယ်ဒီသတင်းကိုတော့VOA သတင်းတော့ကိုမိုးစောကတင်ပြပါမယ်
။ဟုတ်ကဲ့ခုနှစ်ကမ္ဘာခုခံအားကြာဆင်းမှုတိုက်ဖြတ်ရေးနေ့ World AIDS Day ရဲ့ဆောင်ပုဒ်ကတော့ယောဂါပိုးကူးစက်သူအသစ်မရှိရေးခွဲခြားဆက်ဆံတာမရှိရေးနဲ့ AIDS နဲ့ဆက်ဆက်တဲ့ယောဂါတွေကြောင့်သေဆုံးသူမရှိရေးဆိုတာဖြစ်ပါတယ်။ဒီဆောင်ပုဒ်ဟာ2017ခုနှစ်ကနေ2015ခုနှစ်အထိ9နှစ်တာကာလအတွက်ချမှတ်ထားတဲ့ဆောင်ပုဒ်လည်းဖြစ်ပါတယ်။မြန်မာနိုင်ငံမှာဒီဆောင်ပုဒ်ကိုအကောင့်ထဲဖော်ဖို့ဆိုရင်အချိန်ယူဆောင်ရွက်ဖို့လိုအပ်မယ်လို့ MSF ကနေစည်းမထဆရာဝန်များအသင်းရဲ့လက်ထောက်ကျန်းမာရေးဒါရိုက်တာဒေါက်တာဖုန်းသစ်ကအခုလိုပြောပါတယ
်ဒီနှိချခွဲခြားဆက်ဆံတာမရှိအောင်ရေနောက်ကယောဂအသစ်တွေထပ်ပြီးဖြစ်မလာအောင်ရေဆိုလို့ရှိရင်ဒါကျွန်တော်တို့ဟိုယောဂကာကွယ်ဒါစီရေးဘက်ကပညာပေးတာတွေနောက်တစ်ခါဆောင်းပါးတွေစာတန်းတွေဝေတာတွေကြောညာပုတ်တွေထောင်းတာတွေ TV ကနေမှရုပ်သံတွေလွှင့်တာတွေဒါမျိုးတွေသူတို့လုပ်ကြတယ်ခင်ဗျအဲနောက်တစ်ခါ H related 0 H related death ပေါ့ဒါ HIV ကြောင့်မသေးရဘူးပေါ့အဲ့ဒီ0ကကြတော့ကျွန်တော်ကုသမှုအပိုင်းနေလုပ်ကြတာပေါ့နော်ကျွန်တော်ထင်တယ်အဲ့ဒီ0ကိုရောက်ဖို့အတွက်ဆိုလို့ရှိရင်တော့ကျွန်တော်တို့အချိန်ယူပြီးတော့မှစိန်ခေါ်မှုတွေအများကြီးရှင်းဆိုင်ရအောင်မယ်လို့ပဲကျွန်တော်ယုံကြည်ပါတယ်အဲလုံးဝယောဂအသစ်ကူးကလုံးဝမရှိတော့ဘူးလုံးဝ HIV ကြောင့်မသေးတော့ဘူးလုံးဝခွဲခြားဆက်ဆံခံရခြင်းမရှိတော့ဘူးဆိုတဲ့အခြေအနေရောက်ဖို့တော့အချိန်တော့အတိုင်းအတာတစ်ခုကြီးယူရအောင်မယ်လို့ကျွန်တော်တို့ယူဆပါတယ်ခင
်ဗျမြန်မာနိုင်ငံမှာလောလောဆယ် HIV ပိုးကူးစက်ခံရသူတွေအဓိကသုံးဆွဲရတဲ့ ARDC လိုအပ်နေသူ 13,500 ကျော်ရှိပြီးလူ 9,000 ကျော်ကသာစေဝါတောက်သုံးနိုင်တဲ့အခြေအနေရှိပါတယ်ကျန်လူ 9,000 လောက်ကိုစေဝါထောက်ပံ့ပေးဖို့အတွက်ကျန်းမာရေးဝန်ကြီးဌာနအနေနဲ့ပြုပြင်ပြောင်းလဲဖို့လိုအပ်မယ်လို့လည်း MSF အဖွဲ့ကထောက်ပြထားပါတယ်
။ကွာဟာကျဲသူ9000ကိုကျွန်တော်တို့ဘယ်လိုပုံစံနဲ့ပြည်မြအောင်လုပ်ကြမလဲဆိုတဲ့ဟာမျိုးလေးပေါ့နော်။အဲ့ဒါတော့ကျွန်တော်တို့ဒီ28ရက်နေ့မှာကျွန်တော်တို့ဒီမြန်မာနိုင်ငံဆိုင်ရာကျွန်တော်တို့ဒီတကယ်ထုတ်ပြန်ချက်တခုကိုကျွန်တော် MSF အဖွဲ့ကဆွဆဲပါတယ်။ကျွန်တော်အဲ့ထဲမှာဖော်ပြထားတဲ့အတိုင်းပါပဲကျွန်တော်တို့တက်မှန်မြင့်ဌာနအနေနဲ့အရင်ကဆင်အများကြီးသူတို့ဟိုစမ်းဆောင်လာနေတာအဲ့အများကြီးရှိပါတယ်။ဒါပေမဲ့လည်းကျွန်တော်တို့အဲ့ကျွန်မဒီချန်နယ်ရဲ့ဒီလူသားချင်းမြေဆိုင်ရာမူပါဒတွေနောက်တစ်ခါဒီတက်ဖလန်ဆိုင်ရာမူပါဒတွေအဲလောက်ကိုင်းနိုင်စွမ်းတွေနောက်တစ်ခါအဲဝန်ထမ်းတယောက်ချင်းစီရဲ့ဒီဟိုဘောအလုပ်တာဝန်တက်တဲ့ချက်တွေတက်တက်မတ်မတ်အဖွဲ့လေးပုံတွေကိုကျွန်တော်တို့အပြင်းအပြင်းပြင်ပေါင်းလဲပြတ်ဆန်းမှတာလေအာဒီကျွန်တော်တို့လိုအပ်တဲ့ပမာဏကိုအပြည့်စုံရအောင်ဖြည်းပြီးသွားနိုင်မယ်လို့ကျွန်တော်တို့ကယုံကြည်ပါတယ်ခင်ဗျာ
WHO က HIV AIDS ရှိနေသူတွေကို ARDC ပေးရမှာကိုကံအားသတ်မှတ်ချက် CD4 ပမာဏကို350ကနေလာမယ့်နှစ်တွေမှာ900အထိပြောင်းလဲသတ်မှတ်တော့မှာဖြစ်တာကြောင့်ဆေးတောက်ရမဲ့သူအရေးအတွက်ဟာလဲပုံမှန်များပြားလာဖို့ရှိနေပါတယ်ဒီအတွက်ကျန်းမာရေးဝန်ကြီးဌာနရဲ့အမျိုးသားခုခံအားကြာဆင်းမှုကူးစက်ရောဂါတိုက်ဖျက်ရေးစီမံချက် NAP နဲ့ MSF တို့ပူးပေါင်းဆောင်ရွက်ရမယ့်လမ်းစဉ်ဟာHIV AIDS တိုက်ဖြတ်ရေးလုပ်ငန်းကိုပြုပြင်ပြောင်းလဲတာနဲ့စမ်းသစ်တီထွင်တာတွေဆောင်ရွက်ဖို့လိုအပ်မယ်လို့လည်း MSF အဖွဲ့ကထောက်ပြပါတယ်။အစိုးရကမြန်မာပြည်မှာ HIV AIDS ပြန်ပွားနှုန်းရော့ကျလာတယ်လို့သတင်းထုတ်ပြန်တာတွေရှိပေမဲ့ HIV AIDS တိုက်ဖြတ်ရေးအတွက်ဆောင်ရွက်နေသူတွေကတော့လိင်မှုအကာအကွယ်ဖြစ်တဲ့ကွန်ဒွန်လိုပစ္စည်းနဲ့ဆေးထိုးအပ်တွေလက်ဝဲတွေးရှိရင်ဥပဒေနဲ့ညှိနှိုင်းတာတွေရှိနေတာကြောင့်တချို့လုပ်ငန်းတွေမှာအဟန့်တားတွေရှိနေကြောင်းပြောပါတယ်ဒီအတွက် HIV AIDS တိုက်ဖြစ်ရေးပူးပေါင်းဆောင်ရွက်နေတဲ့လူမှုအဖွဲ့အစည်းတွေကဥပဒေအသစ်တချို့ပြဋ္ဌာန်းဖို့ကြိုးစားနေတယ်လို့ Phoenix အဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးတီဟကျိုင်ကပြောပါတယ်
။ဟောတချို့တော့ကိစ္စတွေကညွှန်ကြားချက်နဲ့ပဲထုတ်ပြန်တာပြီးနဲ့အောက်ခြေမှာမဖြစ်နေတာတွေရှိတယ်။ဥပမာကွန်ဒမ်ကိုင်လာလို့ရှိလို့ရှိရင်လူတွေဒီမထိုင်ရအောင်ဆိုတဲ့အမိန့်ကိုထုတ်ပြန်တာခဲ့တယ်။ဒါပေမဲ့အောက်ခြေမှာဆိုရင်တော့မဖြစ်နေတာတွေရှိတယ်။နောက်ပြီးတော့ဒီလိုအမျိုးဝေတုံဆဲမှုနဲ့ပတ်သက်တဲ့ကိစ္စမျိုးတွေပါဆိုရင်လည်းပဲဒီဒီကြက်ကတော့ပတ်မှုပြိမဲ့ဥပဒေတွေမရှိတဲ့ခါကျတော့အလုံးလုံးကကံရဲ့နေရာမှာတအားခက်ခဲတယ်။ကျောင်းပညာရေးတွေမှာအစားပေါ့နော်။ဒီတော့အလုံးကံရရှိရေးနေရာတွေမှာအခြေအနေဖြစ်နေလို့ကာဝေးပေးဖို့အပြင်လူတွေကိုလည်းအခြေအနေကိုပြန်ပွားဖို့အတွက်လှုပ်ဆောင်တဲ့လုပ်ငန်းတွေမှာအခုလက်ရှိခက်နေတာတွေကိုကျွန်တော်တို့ဝိုင်းဝန်းပြီးတော့မှကျွန်တော်ဆွေးနွေးမယ်။ဆွေးနွေးပြီးတော့မှအရာနေအချက်တွေကိုမှကြည့်မယ်။ပြီးလို့ရှိရင်နိုင်ငံတော်မှာ လက်တလုံးချင်းမှသိချင်းတာမျိုးပုခဲနဲ့နိုင်ငံတော်ရဲ့ national budget မှာအိရှာမျိုးပြည်ပြည်သက်သက်လုပ်ဖို့ရပြီးတော့ဒီအိရှာမျိုးလုပ်နေတဲ့အဖွဲ့တွေကိုနိုင်ငံတော်အနေနဲ့ဘလူးစီမံအနေနဲ့ပံ့ပိုးရမယ်ဆိုတာမျိုးကကျွန်တော်ဥပဒေမှာပေါအောင်ကျွန်တော်စူးစမ်းနေပါတယ
်ကုလသမဂ္ဂလက်အောက်ခံအဖွဲ့တွေဖြစ်တဲ့ UNAIDS WHO UNICEF တို့နဲ့မြန်မာကျန်းမာရေးဝန်ကြီးဌာနရဲ့အမျိုးသားခုခံအားကြာစင်းမှုကူးစက်ရောဂါတိုက်ဖျက်ရေးစီမံချက် NAP ကပူးတွဲထုတ်ပြန်တဲ့2013ခုနှစ်အစီရင်ခံစာမှာမြန်မာနိုင်ငံမှာ HIV ရောဂါပိုးကူးစက်ပြန့်ပွားနှုန်းကြာစင်းပေမဲ့လိင်လူချင်းဆက်ဆံသူတွေလိင်အလုသမာတွေနဲ့မူရစေထိုးသူတွေကြားထဲမှာတော့ကူးစက်မှုနှုန်းအန္တရာယ်မြင့်မားနေဆဲဖြစ်ကြောင်းဖော်ပြထားပါတယ်